မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးကိုယ်စားလှယ်တာဝန်ကြီးဂျိုးဆက်ဘျွန်ဟာမြန်မာနိုင်ငံမှာရောက်ရှိနေစဉ်မြောက်ကိုရီးယားအရေးကိုဆွေးနွေးဖို့ရှိတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဌာနကအတည်ပြုပြောဆိုလိုက်ပါတယ်။အရင်အစိုးရလက်ထက်ကမြောက်ကိုရီးယားစီကနေမြန်မာနိုင်ငံကစစ်လက်နက်တွေဝယ်ယူခဲ့တဲ့သတင်းထွက်ပေါ်ခဲ့တာကြောင့်အရင်ကရှိခဲ့တဲ့လက်နက်အယောင်းဝယ်သဘောတူညီမှုအကျဉ်းချန်တွေကိုအမေရိကန်ကစိုးရိမ်နေပုံရတဲ့အကြောင်းအခက်အခဲတွေကတုံ့တက်ကြပါတယ်။အပြည့်စုံကိုကိုစော်ဝင်းလိုင်ကအစူးစီးတင်ပြထားတာကိုနားဆင်ပါခင်ဗျာ။
အမေရိကန်အထူးကိုယ်စားလှယ်တာအမတ်ကြီးဂျိုးဆက်ယွန်းဟာဇူလိုင်လ17ရက်ကနေ23ရက်နေ့ထိစင်ကာပူနိုင်ငံမှာကျင်းပတဲ့အာရှအရှေ့မြောက်ပိုင်းပူးပေါင်းဆောင်ရွက်မှုညီလာခံကိုတက်ရောက်ခဲ့ပြီးတဲ့နောက်ဒေသတွင်းမှာမြန်မာတိုင်းနိုင်ငံတွေကိုခီးဆက်ခဲ့တာဖြစ်ပါတယ်။သူ့ရဲ့ခီးစဉ်အတွင်းမြောက်ကိုရီးယားအရေးကိစ္စအတွက်မြန်မာအစိုးရခေါင်းဆောင်အနေနဲ့ဆွေးနွေးမှာဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှရေးရာပြောခွင့်ရကတ်တီနာအာဒမ်စ်ကပြောပါတယ်။
Special Representative Yoon is traveling to Burma to meet with officials to discuss North Korea. The United States is working with countries around the world to increase the
DPRK. The DPRK is working with countries around the world to increase the DPRK. The DPRK is working with countries around the world to increase the DPRK. အမေရိကန်ပြည်ထောင်စုကကမ္ဘာထွန်းရှိနိုင်ငံတွေနဲ့ပူးပေါင်းပြီးမြောက်ကိုရီးယားပေါ်တန်တမာရေးနဲ့စီးပွားရေးရဝိုင်းကျင်ထားမှုကိုတိုးစီဖို့ကြိုးပမ်းနေတာဖြစ်ပါတယ်။မြောက်ကိုရီးယားကဆက်လက်ပြုလုပ်နေတဲ့တရားမဝင်တဲ့နျူကလ িয়ার နဲ့ပယ်ထိန်တုံးပြစ်လွတ်တဲ့အစီအစဉ်တွေပေါ်နိုင်ငံတကာလူ့ဖွဲ့စည်းကစန့်ကျင်ရမှာတွေးစီခိုင်မာမှုရှိတယ်ဆိုတာကိုပြသဖို့အတွက်ဖြစ်ပါတယ်။
တာမကြီးယွန်းဟာမြန်မာနိုင်ငံမှာနေရကြနေထိုင်ဖို့ဇူလိုင်လ18ရက်နေ့ကနေဆက်ရောက်ခဲ့တာမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံစဉ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်ရေးတိုးမြှင့်မှုကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ခဲ့သလိုမြန်မာနိုင်ငံရဲ့ဌာနပြောခွင့်ရကလည်းမြောက်ကိုရီးယားနဲ့တန်တမာရေးအရာဆက်ဆံမှုသာရှိပြီးစစ်ဖက်ဆက်ဆံရေးမရှိကြောင်းရိုက်တာသတင်းဌာနကိုပြောကြားခဲ့ပါတယ်။ဗိုလ်ချုပ်မှုကြီးမေအောင်လှိုင်နဲ့တွေ့ဆုံစဉ်ကိုရီးယားကျွန်းဆွယ်အရေးအာရှပစိဖိတ်ဒေသတည်ငြိမ်အေဂျင်ရေးနဲ့ကြွယ်ဝချမ်းသာရေးအမေရိကန်မြန်မာစစ်ဖက်ဆက်ဆံရေးပုံမတိုးမြင့်ရေးကိစ္စတွေကိုတာမတ်ကြီးယွန်းကတင်ပြဆွေးနွေးခဲ့ပြီးဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းမြန်မာအနေနဲ့ကိုရီးယားကျွန်းဆွယ်ကိုနျူကလ িয়ার ကင်းမဲ့ဇုန်ဖြစ်စေလိုတဲ့အကြောင်းနဲ့မြန်မာနိုင်ငံအတွင်းလက်နက်ကန်ပဋိပက္ခတွေခြုံငိမ့်ပြီးငြိမ်းချမ်းရေးရရှိအောင်ကြိုးပမ်းနေတဲ့အကြောင်းတွေကိုဆွေးနွေးခဲ့တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့ Facebook စာမျက်နှာကတဆင့်ထုတ်ပြန်ထားပါတယ်1983ခုနှစ်မှာရန်ကုန်မြို့မှာရှိတဲ့အာဇာနည်ဘိမှန်ကိုမြောက်ကိုရီးယားကဘုံခွဲတိုက်ခတ်ခဲ့ပြီးတဲ့နောက်နိုင်ငံတန်တမာဆက်ဆံရေးပြတ်တောက်ထားခဲ့ရာကစစ်ဆိုးရလက်ထက်2009ခုနှစ်မှာတန်တမာဆက်ဆံရေးကိုပြန်လည်တည်ဆောက်ခဲ့တာဖြစ်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်အတွင်းမြောက်ကိုရီးယားထံကနေစစ်လက်နက်ပစ္စည်းဝယ်ယူမှုတွေရှိခဲ့တာမှာဗိုလ်ချုပ်ကြီးသူရရွှေမန်းကိုယ်တိုင်မြောက်ကိုရီးယားကိုတွားရောက်ပြီးနိုင်ငံစစ်ဖက်သဘောတူညီမှုတွေကိုလက်မှတ်ရေးထိုးခဲ့တာပါ။သမရဦးသိန်းစိန်အဆိုကလက်ထက်မှာလည်းမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းဝယ်ယူမှုနဲ့ပတ်သက်လို့2013ခုနှစ်ဇူလိုင်လအတွင်းမှာပဲကာကွယ်ရေးဌာနပစ္စည်းထုတ်လုပ်ရေးရုံးရဲ့အရာရှိချုပ်ဒုတိယဗိုလ်ချုပ်ကြီးသိန်းထေကိုမြောက်ကိုရီးယားထံကစစ်လက်နက်ပစ္စည်းမဝယ်ဖို့ကန့်တတ်ထားတဲ့ကုလသမဂ္ဂဆုံးဖြတ်ချက်ကိုချုပ်ဖောက်တယ်ဆိုပြီးအမေရိကန်ဘဏ္ဍာရေးဌာနကအရေးယူခဲ့ပါတယ်။မြောက်ကိုရီးယားကအခုနောက်ဆုံးစမ်းသပ်ပြင်လွှတ်လိုက်တဲ့တိုက်ချင်းပစ်ပဲ့ထိန်ဒုံးကြီးဟာအမေရိကန်ကပြည်နယ်တစ်ခုဖြစ်တဲ့အလာစကာအထိရောက်နိုင်မှာဖြစ်တဲ့အတွက်ကုလသမဂ္ဂကမြောက်ကိုရီးယားအပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့ရေးယူမှုတွေချမှတ်ထားတဲ့ကြားကပဲမြောက်ကိုရီးယားဟာသူ့ရဲ့နျူကလ িয়ার လက်နက်တည်ဆောက်ရေးအစီအစဉ်ကိုတိုးချဲ့လှုပ်ဆောင်လာနေတာကြောင့်အမေရိကန်အပါအဝင်နိုင်ငံတကာကစိုးရိမ်မှုတွေဖြစ်ပေါ်နေတာပါ။ဒါကြောင့်တာမတ်ကြီးယွန်းအနေနဲ့နိုင်ငံတကာရဲ့သွေးစီညွှန်းမှုကိုရရှိလိုတဲ့အတွက်တချိန်ကမြောက်ကိုရီးယားနဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုလက်ကျန်နေရှိနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတွားရောက်ပြီးဆိုရမကင်းဖြစ်မှုတွေကိုဆွေးနွေးခဲ့ပုံရတယ်လို့တုံ့တက်မှုတွေရှိနေပါတယ်မြမအရေးကျွမ်းကျင်သူ George Town တက္ကသိုလ်ကဂုံတူဆောင်ပါမောက်ခ David Steinberg က
One of the critical issues in relations with Myanmar in the past has been Myanmar's relations with North Korea. The US has always been concerned about that. And as far as I know
အမေရိကန်နဲ့မြန်မာနိုင်ငံဆက်ဆံရေးမှာအရေးပါတဲ့အချက်တစ်ခုကမြောက်ကိုရီးယားနဲ့မြန်မာဆက်ဆံရေးပဲဖြစ်ပါတယ်ဒီကိစ္စကိုအမေရိကန်ကအမြဲတမ်းပဲစိုးရိမ်နေကြတာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးအများစုကိုမြန်မာဘက်ကဖျက်တောက်လိုက်ပြီဆိုပေမဲ့အရင်ရှိထားတဲ့စစ်လက်နက်ပစ္စည်းအယောင်းဝယ်သဘောတူညီမှုတွေလက်ကျန်တွေရှိလေအောင်မယ်ဆိုတာကျွန်တော်နားလည်ပါတယ
်။မြောက်ကိုရီးယားအပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေထိရောက်နိုင်ဖို့အတွက်မြန်မာအပါအဝင်တခြားနိုင်ငံတွေကငွေကြေးစစ်ဆေးမှုတွေမရှိစေရအတွက်အမေရိကန်ကတေချာစေချင်ပုံရတယ်လို့လည်းပါမောက်ခ်စတိုင်းဘတ်ကသုံးသပ်ပါတယ်
။And I think the United States, which is obviously very concerned about North Korea at the present moment, wants to make sure that there is no funding coming into North Korea.
မြောက်ကိုရီးယားရေးကိုလက်ရှိမှာစိုးရိမ်မှုတွေဖြစ်နေတဲ့အမေရိကန်ကမြောက်ကိုရီးယားကိုမြန်မာအပါအဝင်ဒေသတွေကတခြားနိုင်ငံတွေစီကနေငွေကြေးစီးဆင်းမှုတွေမရှိစေရေးအမေရိကန်ကတေချာစေချင်ပုံရပါတယ်။ဒါကြောင့်လဲမြောက်ကိုရီးယားကထိတွေ့ဆက်ဆံနေတဲ့အတိုင်းဝိုင်းထဲမှာမြန်မာနိုင်ငံမပါနေရအောင်နောက်ပြီးတော့ကုလသမဂ္ဂကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေကိုမြန်မာနိုင်ငံကလိုက်နာနေတယ်ဆိုတာတေချာအောင်တမကြီးကျွန်းအခုလို့တွားရောက်ဆွေးနွေးတာဖြစ်ပါတယ
်။မနေ့စက်တင်ဘာလ29ရက်နေ့ကအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေး Sub Committee ဌာနပွဲမှာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီး Daniel Russell ကမြန်မာစစ်တပ်တွေမှာမြောက်ကိုရီးယားနဲ့ဆက်လက်လုကင်နေတဲ့သူတွေရှိနေသေးကြောင်းဒါဟာလွန်ခဲ့တဲ့9နှစ်စစ်အာဏာရှင်လက်ထက်တုန်းကလက်ကျန်နေဖြစ်တယ်ဒါပေမဲ့လက်ရှိအစိုးရရောစစ်တပ်ကပါဒါကိုတားမြစ်ရမယ်ဆိုတာကိုနားလည်သဘောပေါက်တယ်လို့သူမြင်ကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ